နက်ဖြန်ဩဂတ်လ20ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်သတင်းကိုတင်ဆက်ပေးပါမယ်ရှင်။ဒီကနေ့မြန်မာစံတော်ချိန်ညနေ 9:00 အချိန်တိုင်းထွာချက်တွေအရမြန်မာနိုင်ငံတောင်ပိုင်းဒေသတွေမှာတိမ်အထင်းထဲမှာတိမ်ထူထန်နေပြီးကြံဒေသတွေမှာတော့တိမ်အနှင်းငယ်ဖြစ်ထွန်းနေတာကိုတွေ့ရပါတယ်။မြဝကျွန်းပေါ်နဲ့ကံယူတန်ဒေသတချို့မှာမိုးအထင်းထင်ရွာသွန်းနေခဲ့တာကိုမိုးလေဝသချို့ဒူပုံရိပ်ဒီမှာတွေ့မြင်ခဲ့ရပါတယ်။မနက်ဖြန်အတွက်ခန့်မှန်းချက်ကတော့ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထင်မှတိမ်ထူထန်လာပြီးအနောက်တောင်မုတ်တုံလီအားကောင်းရာမှအားအလွန်ကောင်းနိုင်ပါတယ်။တနင်္သာရီကံယူတန်မြဝကျွန်းပေါ်ဒေသနဲ့မုတ်ထမခွေဘက်တို့မှာအနောက်တောင်ဘက်ကနေလေဟာတနင်္သာရီ10မိုင်မှမိုင်20ခန့်အထိတိုက်ခတ်လာပြီးလှိုင်းအနှဲငယ်မှလှိုင်းအထင်းထင်ရှိနိုင်ပါတယ်။ရခိုင်ကံယူတန်းမှာလေဟာအနောက်တောင်ဘက်ကနေတနင်္သာရီမိုင်30မှ35မိုင်ခန့်အထိတိုက်ခတ်နိုင်ပြီးလှိုင်းအထင်းထင်မှလှိုင်းကြီးနိုင်ပါတယ်။နေပြီးတော့စကိုင်းတိုင်း၊မန္တလေးတိုင်း၊မကွေးတိုင်း၊ရန်ကုန်တိုင်း၊ပဲခူးတိုင်း၊ AOD တိုင်း၊တနင်္သာရီတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ချင်းပြည်နယ်၊ရခိုင်ပြည်နယ်၊ကရင်ပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာဆက်စိတ်မှနေရာအနှံပြားမိုးထစ်ချုံရွာသွန်းနိုင်ပါတယ်။အေရော်ဒီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းရန်ကုန်တိုင်းပဲခူးတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်လို့မိုးကြီးနိုင်ပါတယ်။အမြင့်ဆုံးပူချိန်တွေအနေနဲ့မော်လမြိုင်မြို့နယ်ဖအံမြို့တို့မှာ29ဒီဂရီစင်တီဂရိတ်စီနဲ့တဝယ်မြို့မှာ29ဒီဂရီစင်တီဂရိတ်စီနဲ့တဝယ်မြို့မှာ29ဒီဂရီစင်တီဂရိတ်အသီးသီးစီရှိနိုင်ပါတယ်။မြန်မာနိုင်ငံအလဲပိုင်းနဲ့တောင်ပိုင်းဒေသတချို့မှာခရမ်းလွန်ရောင်ကြီးအညွန့်ကိန်းအလွန်မြင့်မားတဲ့အဆင့်မှာရှိနေနိုင်ပြီးကြံဒေသတွေမှာတော့အညွန့်ကိန်းဟာတာမန်ဆင့်မှာရှိနေနိုင်တယ်လို့ခန့်မှန်းရရှိပါတယ်။ဒီမိုးလေဝသအစည်းအဝေးကိုတော့အမျိုးသားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဗီအန်ရဲ့ဆိုင်ယာဝန်ကြီးဌာနနဲ့ wendy.com တို့ကနေရယူဖော်ပြတာဖြစ်ပါတယ်ရှင်။